ခန်း23ဆွဲလန်းနေရငါးခန္ဓာမှန်စွာရှုအပ်သည်အလုတ်တစ်ခုလုတ်တော့မည်ဆိုရင်အဲ့ဒီအလုတ်ကိုကိုဘာကြောင့်လုတ်ရတယ်လဲဆိုတာကိုတော့သိထားဖို့လိုပါတယ်ဒါမှမဟုတ်ရင်သူများကောင်းတယ်လို့ပြောလို့သာကိုကလိုက်လုတ်နေရတယ်လို့ဖြစ်နေပါမယ်ဒီလုတ်ကကောင်းတယ်ဟဲ့လုတ်လုတ်လို့တိုက်တွန်းခံရလို့သာလုတ်လိုက်ရတယ်ဒီလုတ်ဟာဘာကြောင့်ကောင်းတာလဲဘလောက်တိုင်းတာထိကောင်းတာလဲကောင်းတယ်ဆိုတာကရောဘာတွေကောင်းတာလဲလို့မသိရင်သူများရောင်လို့ရောင်လိုက်ရတယ်အမောင်တောင်မှန်းမြောင်မှန်းမသိဘူးလို့ဖြစ်နေပါလိမ့်မယ်ခီးတစ်ခုမှခီးဆုံးပန်းနိုင်ဆိုတာရှိတယ်လို့အလုတ်တစ်ခုမှလည်းရည်ရွယ်ချက်ဆိုတာရှိရစင်းပါပဲကိုလို့ရမယ်အလုတ်ရဲ့ရည်ရွယ်ချက်ကိုပြပြပြပြသိထားမှလဲအလုတ်လို့ရမှာယုံယုံကြည်ကြည်စိတ်ထက်ထက်တန်တန်နဲ့ရည်ရွယ်ချက်တိုင်းရည်မှန်းထားတဲ့နေရာရောက်သည့်အထိလှုပ်ဆောင်မိပါလိမ့်မယ်အခုယောဂီလုပ်နေတဲ့အလုတ်ဟာတတိပဋ္ဌာန်တရားပွားများအထုတ်နေခြင်းလို့ပါရည်မှန်းချက်ကတော့နိဗ္ဗာန်ရောက်သည့်အထိတိုင်အောင်ပေါ့ဒါပေမဲ့ရှေ့ပိုင်းမှာဆွေးနွေးခဲ့တယ်လို့နိဗ္ဗာန်ဆိုတဲ့စကားလုံးဝေါ်ဟာတာကအစ်စ်မြင်လို့လာပြီးအတိတ်ပဲနားလည်နိုင်ဖို့ခက်ခဲနေနေလာတဲ့အတွက်ယူသေးအပ်တဲ့စင်မြင့်တစ်ခုပေါ်မှာတင်ထားပြီးမှနိဗ္ဗာန်ရဲ့အနည်းဆုံးဖြစ်တဲ့ဥပက္ခဝန်းဝိုင်းဆိုတဲ့နေမြေတစ်ခုကိုရွေးချယ်တတ်မှတ်လို့အဲ့ဒီနေမြေစီကိုတရွေ့ရွေ့တိုးဝေဝင်ရောက်နေကြတာမဟုတ်လားရန်ကုန်ကနေမန္တလေးကိုခီးသွားမယ်ဆိုရင်မန္တလေးဆိုတဲ့ရီမန်းချက်ပန်းနိုင်မရောက်ခင်မြင့်ငယ်တို့မြို့ဟောင်းဘူရာတို့ဟာဥပက္ခအဝန်းဝိုင်းနေမည်ရဲ့လို့အကျံပြင်းနားလည်ထားရင်ရပါတယ်။မန်းလေးတော့မရောက်သေးဘူးပေါ့။ဒါပေမဲ့ရန်ကုန်ဘက်ကပြန်ကြည့်ပြန်ရင်တော့အတော့ကိုဝေးသွားပါပြီ။ဒီဥပက္ခအဝန်းဝိုင်းစာအုပ်ရဲ့စာမျက်နှာတွေဟာလည်းရန်ကုန်ကနေမန္တလေးကိုပို့ပေးတဲ့ယထာရဆင်းမှာပါတဲ့ယထာတွဲတွေလိုပါပဲ။အချို့တွဲတွေကရိုးရိုးတွဲအချို့တွဲတွေကတော့အထက်တန်းတွဲအချို့တွဲတွေကတော့စားတောက်ခန်းပါတဲ့အတွဲအချို့တွဲတွေကတော့အိတ်ဆင်ပါတဲ့အတွဲစသဖြင့်အမျိုးမျိုးပါဝင်မှာပေါ့ဒါပေမဲ့ဘယ်တွဲကပဲစီစီမန္တလေးကိုရောက်သွားမှာပါပဲလက်မစစ်တွေလိုတွဲအားလုံးကိုတွဲပြီးတွဲကူးပြောင်းသွားလာရင်းနဲ့တာဝန်လဲထမ်းဆောင်ရရောက်မန္တလေးလဲရောက်နိုင်တာပါပဲဒါကတော့ယောဂီနှစ်သက်တယ်လို့ပေါ့တခုတော့ရှိတယ်ဒီယထာထွဲကြီးကမန္တလေးမြို့ကြီးကိုရောက်တဲ့အခါဘုရားမှာပဲကြံနေခဲ့ရမှာမန္တလေးမြို့ကြီးတဲကိုလှည့်လေသွားလာလေပတ်တာကယောဂီရဲ့တောင်းပါပဲယောဂီရဲ့အခွင့်အရေးပါပဲယောဂီဟာယထာကြီးကိုထမ်းပြီးမန္တလေးမြို့ထဲဝင်သွားလို့မရပါဘူးဘုရားထဲမှာပဲထားခဲ့ရမှာပါတနည်းအားဖြင့်ယောဂီကိုမန္တလေးပို့ခဲ့တဲ့ယထာကြီးကိုပဲယောဂီဟာဆွန့်ပစ်ခဲ့ရမှာပါဖះရှင်ရဲ့လူတော်ကလည်းဒီတိုင်းပါပဲလူနတ်ပြည်မှာတတ္တဝါအားလုံးအတွက်တန်တရားအစံလန်းဖြစ်တဲ့နိဗ္ဗာန်ကိုရောက်အောင်သူစရိုက်နဲ့ကြိုက်ညီရာဓမ္မတွေကိုနေရာဌာနအတိတိမှာဝေါ်ဟာရအသွင်ကွဲအမျိုးမျိုးနဲ့ဟောကြားခဲ့တဲ့သုတ်ဝိနည်းအဘိဓမ္မာဓမ္မခန္ဓာတွေဟာနိဗ္ဗာန်ပူဆောင်ရင်ရင်းတွေပါပဲလို့ဆိုပါတယ်နိဗ္ဗာန်ရောက်တဲ့အခါမှာစည်းလာတဲ့ယင်ယထာစတဲ့အထုတ်နီအတွေ့အကြုံထားခဲ့ပြီးပန်းဝင်ရမှာပါနောက်ဆုံးကိုယ့်ကိုနိဗ္ဗာန်တိပို့ဆောင်ပေးခဲ့တဲ့ဓမ္မအပေါ်မှာတော့ဓမ္မတဏှာဖြစ်ပြီးမကန့်ညှိဖို့အထိဖះရှင်ကဟောမင်ခဲ့တာပါဓမ္မအပေါ်မှာကန့်ညှိဓမ္မအပေါ်မှာတက်မဲ့ဓမ္မအပေါ်မှာနှစ်သက်နေတဲ့စိတ်ရှိပြီးကျေးဇူးတင်လွန်းလို့ဆိုပြီးပုဂ္ဂိုလ်အကောင့်ထဲဒရက်မဟုတ်တဲ့ဓမ္မကိုနိဗ္ဗာန်နဲ့ဝင်ဖို့အတူတူခေါ်သွားမယ်ဆိုရင်တော့မှမရပါဘူးအဲဒီနောက်ဆုံးဆန္ဒကလေးဟာဓမ္မကိုပုဂ္ဂိုလ်လို့ထင်ခဲ့မိတဲ့အတွက်လဲပန်းဝင်မှာတိလိတိလိဖြစ်နေတတ်ပါလေသို့တော်လဲခီးနေနေစေကာလမှာတော့ပူဆောင်ရင်းရင်ယထာမပါပဲနဲ့တော့ခီးမပေါက်နိုင်ဘူးပေါ့ခီးပေါက်ဖို့အတွက် ခရီးရောက်ဖို့အတွက်ကတော့ယဉ်ရထားနဲ့တူတဲ့ဓမ္မကတော့မလွဲမသွေလိုအပ်တာပေါ့ပြည့်စုံတဲ့ဓမ္မအားကောင်းတဲ့ဓမ္မကတော့ခရီးလမ်းကိုကြုံစေပြီးအမြန်ရောက်စေနိုင်တာပေါ့အခုရန်ကုန်မန္တလေးလမ်းမှာဂျပန်နိုင်ငံကကြည်စံရထားကြီးတွေတက်ဆင်ကြည့်လိုက်ပါလားအရင်လောက်ခီးသွားချိန်မကြာမြင့်နိုင်တော့ပါဘူးအချိန်ကုန်တက်တာမယ်ညံမယ်ခီးပေါက်မယ်ပန်းနိုင်မြန်မြန်ရောက်မှာပေါ့အဲ့ဒါဆွမ်းအားပြောင်းသွားလို့ပေါ့ဆွမ်းအားမြင့်တင်နိုင်လေလေအရင်ကအရှည်ကြီးအကြာကြီးလို့ထင်ရတဲ့ခီးဟာတူသွားမြန်သွားမှာပဲပေါ့ဒါကြောင့်ယောဂီအနေနဲ့ဓမ္မပေါ်ချင်းကလေးလာရှာဖွေစည်းကပ်မှုဆွမ်းအားမြင်မာလာတာနဲ့အမျှယောဂီရဲ့တန်တရားအစံခီးလန်းဟာတူတောင်းပြီးအချိန်တွေတက်တာသွားပါလိမ့်မယ်တတိပဋ္ဌာန်ခီးလန်းရဲ့အမြင့်ဆုံးဤမှန်ချက်ပန်းနိုင်ကတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှုပဲဖြစ်ပါတယ်ဘုရားရှင်ကနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်တကြောင်းလေးသောခီးလန်းဟာဒီတတိပဋ္ဌာန်တရားပဲဖြစ်ပါတယ်လို့ဟောမိန့်ခဲ့ပါတယ်ဒါဖြစ်ရင်ဒီမှန်းချက်ကြီးကမြင့်နေဆိုအဲ့ဒီခီးဆုံးကိုမြောက်သေးခင်မှာဘာတွေခံစားဖို့ရှိနိုင်ပါသလဲလို့မေးเสียရှိပါလိမ့်မယ်ဒီအတွက်တော့မပူပါနဲ့ဖះရှင်ကမဟာတတိပဋ္ဌာန်တုတ်တော်အဖွင့်မှာဟောခဲ့ပြီးသားပါဒီတတိပဋ္ဌာန်တရားကိုအားထုတ်တဲ့ယောဂီဟာ1စိတ်ဆင်ခြင်မှုဖြစ်လာမယ်2စိုးရိမ်ပူပန်ခြင်းငိုကြွေးခြင်းတို့ကိုလွန်မြောက်နိုင်မယ်3ကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းတို့ချုပ်ငြိမ်းလာမယ်4အရိယာမဲ့အစဉ်စဉ်ကိုရလာလိမ့်မယ်5နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မယ်ကဲဘလို့အားရကြည်နပ်ဖွယ်ကောင်းလိုက်ပါသလဲဖယားရှင်ရဲ့တပ်ပညတညံတော်ကြီးနဲ့အာမခံချက်ပြီးလိုက်ပုံတွေကဘလို့အားရှိစရာကောင်းလိုက်သလဲနံပါတ်4နဲ့နံပါတ်5အချက်တွေကိုခဏထားလို့နံပါတ်1နဲ့3အချက်တွေပြည့်စုံရင်ပဲယောဂီဟာလောကီလူမှုရေးနယ်ပယ်မှာဘလို့နေလို့ထိုင်လို့ကောင်းသွားလိုက်မလဲဆိုတာစဉ်းစားကြည့်သောဝနီအသက်ရှင်ရင်းနဲ့ပတ်သက်လို့နေစဉ်နဲ့အမျှတခုခုစိုးရိမ်နေရပူဆွေးနေရဒုက္ခပြဘာဒတွေဖြစ်နေရကုကုခန္ဓာကြီးရဲ့ငုဒုက္ခတွေဖြစ်တဲ့မျက်နာသိရရေချိုးရဖီလိမ်ပင်စင်ရအညစ်အကြေးဆွန်းရအစာစားရရေတောက်ရအိပ်ပေးရစိတ်တောက်ပေးရဆိုတဲ့ဝန်တော့ဝန်ဘိုးတွေမယမနာထမ်းနေရတဲ့ပြည်သားဘူးသမီးဘူးဆွေဘူးမျိုးဘူးလုပ်ငန်းဘူးတွေကြောင့်ပြဿနာတွေလိုက်လံဖြေရှင်းပေးနေရတဲ့အပေါ်ဒုက္ခတွေကလည်းမနှေးလာပြီဘူးဒါကဘဝထဲမှာနေနေရတဲ့ယောဂီရဲ့ကိုတွေ့ဖြစ်တာမှုကုနောက်ကြောင့်ကိုပြန်လှည့်ကြည့်လိုက်ရင်အခုရေးပြတာထက်မကတော့များလာတဲ့ဒုက္ခတွေတွေ့ရပါအောင်လေဒီလိုတောကပြဘာဒတွေနဲ့ရင်ဆိုင်နေရတဲ့ယောဂီဖို့ရဘမလာပြီးစိတ်ဟာဆင်ခြင်နိုင်မှာတော့မလဲစိတ်နှလုံးဘမအေးချမ်းနိုင်မှာတော့မလဲပုဂ္ဂိုလ်တက်တက်ကြည့်ပြီးဆုံးဖြတ်ကြလုတ်ကင်ကြတဲ့တမှုရိနယ်ပယ်ရဲ့ပတ်ဝန်းကျင်ဟာဘလောက်ပူလောင်လိုက်မလဲဓမ္မဆိုတဲ့လေနုအေးကလေးပင်ရံဖန်ရံခံတိုက်ခတ်ပြီးဖို့မရနိုင်တော့အောင်ရှုပ်ထွေးပူလောင်နေတဲ့လူရင်ဆန္ဒတွေဝိုင်းရံနေတဲ့လူမှုဒုက္ခမိပင်လေပင်ကြီးမှာယောဂီကုခတ်သွားလာနေရတာအခုဒီတဘဝတည်းမဟုတ်ပါဘူးဘဝများစွာကြာလာခဲ့ပါဘောတန်တရာများစွာရှည်လျားခဲ့ဘောဖရာတဆူနဲ့တဆူပွင့်မှုအကြာ73မိုင်ပတ်လေအမြင့်ရှိတဲ့တောင်ကြီးတစ်တောင်ပမာဏလောက်ရှိတဲ့ယောဂီရဲ့ယူရီဟာဒီမြေကြီးပေါ်မှာပဲပုံခဲ့ရတယ်လို့ဖះရှင်ကဟောခဲ့ပူပါတယ်ဒါတော့မှအခြားသောအယူမပါတဲ့တတ္တဝါတွေငါအယူလောက်ရှိတဲ့တတ္တဝါတွေမပါသေးပါဘူးလူအယူနဲ့ကြောယောရှိတရိစ္ဆာန်ယူရီကြီးကိုပဲ ပုံမှန်ဆိုရင်73မိုင်ပတ်လေလောက်မြင့်ပါတယ်ဒီတောင်ကြီးကိုအတက်ဆင်းလုံမယ်ဆိုရင်တော့မှ၄ညအိတ်ခရီးလောက်ကြာနိုင်ပါတယ်ဒါတော့မှလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်တုန်းကဖယားရှင်တက်တော်ထင်ရှားရှိစဉ်ကလူတွေရဲ့အယက်မောင်းကိုလုံးနေထားအလုံးလုံးနိုင်စမ်းရည်တွေပေါ်မူတည်ပြီးပြောတာပါမြေစီမြောစာဆုပ်ယူလာပြီးပြန်မြတ်တက်တန်းတူလာလို့လုံးရကိုဟန်တွေသေးကွေးပြီးခန်းနိုင်စမ်းရည်ကျလာတဲ့အခုခေတ်မှာမွေးတဲ့လူတွေဆိုရင်အဲ့ဒီလူတောင်မျိုးကိုရပ်ပေါင်း30တလားလောက်များတက်နေရမလားပဲဖယားရှင်ဟောခဲ့တဲ့ဝေပုံလာတုတ်ကိုဖတ်ကြည့်ရင်အထူးတန်ဝင်ကရစရာကောင်းလာပါတယ်။ဒါကြောင့်မို့မဟုတ်ဆရာတော်ဖျားကြီးကဖျားဟောကိုမှီးပြီးအယိုးကြီးပွားရေးလုံမနေကြနဲ့တော့နတ်ပြည်ဗမာပြည်သွားပြီးတော့လဲမသားကြီးကြီးချဖို့လုံမနေကြနဲ့တော့လူတိုင်းလူတိုင်းကုခန္ဓာလို့မှတ်ထင်ဆွဲယူနေကြတဲ့ခန္ဓာအသီးသီးကိုပြန်ကြည့်မယ်ဆိုရင်လန်းနလန်းပဲတွေ့ရပါလိမ့်မယ်။တလန်းကတွားနေကြတန်တရာလမ်းဖြစ်ပြီးတော့တလန်းကတော့ဖယားရှင်ဖော်ထုတ်ပြီးခဲ့တဲ့တန်တရာလွတ်တဲ့လမ်းဖြစ်ပါတယ်တန်တရာလွတ်ရလမ်းကတော့ဒီတတိပဋ္ဌာန်တရားအထုတ်တဲ့တလန်းမရှိပါလေလို့ဟောခဲ့မှာခဲ့ပါတယ်မုဂုဆရာတော်ဖယားကြီးဟာတိတ်ခွေတိုင်းမှာဒကာဒကာမတွေကိုတန်တရာကလွတ်ဖို့တစ္ဆာဆိုင်အောင်ရှုမြင်မှုကြီးဖိဟောခဲ့တာပါပဲသမုဒိတ္တဆာအရာဆိုရင်တော့ပြမမင်းနတ်မင်းစัจ java ရီမင်းဖြစ်ခဲ့မှာပါပဲဒါပေမဲ့ပရမတ္တတ္တဆာအရာတော့အားလုံးဟာမီးနဲ့ထင်းတွေပါပဲတဲ့သမုဒိယတ္တဆာကတော့ထင်းနဲ့တူပြီးဒုက္ခတ္တဆာကတော့မီးနဲ့တူပါတယ်တဲ့32ဘုံသားတွေဟာသမုဒိယတ္တဆာဆိုတဲ့ထင်းကိုအမြဲရှာထွက်နေကြတာပါထင်းရလာပြန်ရင်ဒုက္ခဆိုတဲ့မိကလောင်ပြီးဝါမြူလိုက်ပြန်ဒါဝူပဲမိအလောင်ခံနေရတဲ့ကြားထဲကသမုဒိယတစ္ဆာဆိုတဲ့ထင်းကိုထပ်ပြီးအရှာထွက်နေကြသေးတယ်32ဖုံမိဟုံတောက်နေတဲ့အထဲထင်းအရှာထွက်တာကပူဆိုးနေပါလေနိဗ္ဗာန်ဆိုတာကတော့လောင်စာသိမ့်၍မိငိမ့်တာနဲ့တူပါတယ်ထင်းဆိုတဲ့လောင်စာနဲ့တူတဲ့သမုဒိယတ္တဆာလည်းမရှိတော့ဘူးဒုက္ခဆိုတဲ့မိလည်းငြိမ်းသွားခဲ့ပြီတဲ့ဒါကြောင့်ဝိပဿနာတရားအားမထုတ်တဲ့သူတတိပဋ္ဌာန်တရားကိုမကျင့်ကြံတဲ့သူမှာလောင်စာသိမ့်၍မိငြိမ်းတယ်ဆိုတာမရှိပါဘူးတဲ့ဒုက္ခတ္တဆာကိုခန္ဓာနောက်တစ်ခုပြောင်းပြီးထပ်မရခြင်းပါနဲ့တော့တဲ့ခန္ဓာရတဲ့နေ့ကစပြီးချမ်းသာတယ်ဆိုတာတကွက်မှမရှိခဲ့ပါဘူးတဲ့တစ္ဆာမသိသေးသေးတော့လောင်စာနဲ့တူတဲ့ထင်းအရှာထွက်နေတာနဲ့အတူတူပဲတဲ့ကိုကူကူမီးရှို့ဖို့လုပ်နေတာနဲ့အတူတူပါပဲတဲ့နောက်ထပ်ထင်းမထဲတော့ပဲပင်ကိုထင်းနဲ့ပင်ကိုမီးသိမ့်ရင်ငြိမ့်ရင်အေးပြီတဲ့နှိမ့်ဆက်မဲ့ခန္ဓာကြီးရဖို့ဆူတောင်းနေတဲ့ပုဂ္ဂိုလ်သည်တစ္ဆာတရားမသိသေးဘူးဆိုတာထင်ရှားနေပါလေတဲ့ဆရာတော်ကြီးဟာစုခဲစီမြဲစီဆိုတဲ့အတိုင်းတစ္ဆာတရားကိုကိုယ်တိုင်ဟောခဲ့တယ်လို့ကိုယ်တိုင်လည်းတစ္ဆာတရားကိုမျက်မှောက်ပြုသွားခဲ့တယ်ဆိုတာကျင်းကြံခဲ့တဲ့ဓာတ်တော်တွေနဲ့တက်တည်ပြသွားခဲ့ပါတယ်တစ္ဆာတရားနဲ့ပတ်သက်လို့ဟောကြားရင်ဘေဒဂါရဂမရဲ့ညနာကူမှမကြည့်ပဲဓမ္မညနာကူသာကြည့်ပြီးကြိုက်ကြိုက်မကြိုက်ကြိုက်ဟုတ်မှန်ပြီးအကျိုးရှိရင်ဟောရမှာပဲဆိုတဲ့ဖယားရှင်ရဲ့အဆုံးအမအတိုင်းတသူီမတိန်ဆောင်ရွက်သွားခဲ့တာပါဒါကြောင့်မို့ဆရာတော်ကြီးရဲ့တိလသမာဓိပညာကုန်တွေဟာအလွန်ကြီးညူစရာကောင်းလှသလိုဆရာတော်ကြီးရဲ့တရားတွေဟာလည်းတော်ယုံတန်ယုံတံဝေကညာအခံမရှိထားရင်နာမခံသာနိုင်လောက်အောင်ဖြစ်တတ်ပါလေအခုလောက်ဆိုရင်ယောဂီဟာနှင်းစဲဖြစ်တဲ့တတိပဋ္ဌာန်ခီးလန်းဆုံးရဲ့သဘာဝကိုရိပ်မိလောက်ပါပြီခီးမဆုံးခင်မှာ ကြားမှာတွေ့ရတတ်တဲ့ကြားဘူးရာတွေမှာခံစားခွင့်ရနိုင်တဲ့အကျိုးတွေလည်းသိလာခဲ့ပြီဖြစ်တဲ့အတွက်ယောဂီနေနေတဲ့ခီးဟာအတိတ်ပဲရှိတဲ့ခီးဖြစ်လာခဲ့ပါပြီ။ရည်ရွယ်ချက်လည်းမရှိ၊ရည်မှန်းချက်ပန်းနိုင်ဆိုတာလည်းဘာမှမသိပဲနဲ့မျက်ကန်းယုံကြည်မှုမျိုးဟာတာရှည်မခံပါဘူး။လမ်းခုလမ်းမှာပဲနောက်ပြန်လှည့်ခြင်းလှည့်ဘေးထွက်ခြင်းထွက်သွားတတ်ပါလေ။ရှေ့ခန်းတို့ကဆွေးနွေးခဲ့သလိုပဲယောဂီရဲ့ယုံကြည်မှုတရားကိုပညာဉာဏ်ပေါင်းဆက်ပြီးမှသာတန်ဖိုးအစင့်မြင့်မားတဲ့ယုံကြည်မှုဖြစ်လာမှာပါ။အဲ့ဒီတော့ဒီယုံကြည်မှုကိုအခြေခံလို့ခီးနေရမှာစွမ်းအားဖြင့်ပြီးနိုင်မယ်အတိဉဏ်ရှာဖွေမှုနယ်ပယ်တစ်ခုစီကိုချင်းကပ်ကြည့်ကြအောင်ဆိုရဲ့ရက်သွာထိုင်လျောင်းဆိုတဲ့အရိယာပုတ်လေးမျိုးနဲ့တတိပဌံရှုမှတ်မှုကိုလေ့ကျင့်ဆောင်ရွက်နေတဲ့ယောဂီဟာအတိအမြင်တွေနိုးကြားထက်သန်စွာနဲ့ရှိနေရပါမယ်။မြတ်စွာဘုရားရှင်ကမဟာတတိပဌာနာတုပ်အဖွင့်မှာတတိပဌံတရားကိုအားထုတ်တဲ့ယောဂီဟာကျင်းစွာသောလုံလရှိရမယ်။တတိရှိရမယ်။တမ္ပဇိဉဏ်ရှိရမယ်တဲ့။ပြီးတော့ယောဂီဟာလိုချင်တတ်မဲ့မှုဆိုတဲ့အဘိဇ္ဇာနဲ့နှလုံးမตายခြင်းဆိုတဲ့ဒေါမနတ္တတို့ပယ်ဖြစ်ပြီးဥပါဒနာခန္ဓာလောကတွေကရုပ်ဝေဒနာစိတ်သဘောတရားတို့ကိုအချိန်ချင်းရှုမှတ်နေရမယ်တဲ့ဒါကတော့တတိပဌံတရား၄ပါးစလုံးကိုအချိန်တိုင်းမှာထင်ရှားရပိုင်းကနေရှုမှတ်ဖို့ပဏာမမိတ်တာပါနောက်ပိုင်းမှာရုပ်ပေါင်းကိုဘယ်လိုရှုရမလဲဝေဒနာတွေကိုဘယ်လိုရှုရမလဲစိတ်နဲ့သဘောတရားတွေကိုဘယ်လိုရှုရမလဲဆိုတာတွေကိုလည်းအသေးစိတ်ထပ်မံဟောကြားခဲ့ပါတယ်ရုပ်ဝေဒနာစိတ်သဘောတရားဆိုတဲ့ကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာစိတ်တ ानु ပတ္တနာဓမ္မ ानु ပတ္တနာတရားတွေကိုရှုမှတ်ရမှာသူတို့ဖြစ်ကြောင်းတရားနဲ့ချစ်ချင်းသဘောတွေပြက်ကြောင်းတရားနဲ့ပြက်ချင်းသဘောတွေရုပ်ဝေဒနာစိတ်သဘောတွေသာလင်ရှိတယ်လို့ရှုမြင်နှလုံးသွင်းရမှာတွေဟာယောဂီအတွက်အစဉ်စဉ်အတိညာတူးပွားလာစေခြင်းအကြောင်းတွေပဲတဲ့ဒီသတိပဋ္ဌာန်အလေးချင်းကိုဆောင်ရွက်လာတဲ့ယောဂီဟာကြာလာရင်ဘယ်အရာကိုမှတဏှာမာနဒိဋ္ဌိတို့ဖြင့်မညှိတွေတော့ပါဘူးတဲ့တစုံတရားကိုမြငါငါဥစ္စာလို့မဆွဲလန်းတော့ပါဘူးလို့ဖယားရှင်ကဟောခဲ့ပါတယ်အဲ့ဒီတော့တတိပဌံအဖြစ်၄ပါးခန္ဓာအဖြစ်တော့၅ပါးပေါ့ဒါကိုလေရှေ့ခန်းမှာတော့ကဆွေးနွေးခဲ့ပြီးပါပြီရုပ်ဟာရူပခန္ဓာဝေဒနာဟာဝေဒနာခန္ဓာစိတ်ဟာဝိညာဉ်နဲ့ခန္ဓာတဘောတွေဟာသင်္ခါရခန္ဓာနဲ့သင်ညက်ခန္ဓာတို့ပါပဲ။ဒါကြောင့်တတိပဌံ၄ပါးနဲ့ရှုမှတ်ပွားများနေတာခန္ဓာ၅ပါးကိုရှုကြည့်နေခြင်းပါပဲ။ဒီအဓိပ္ပာယ်ဟာဥပါဒာနဲ့ခန္ဓာလောကဆိုတဲ့စကားလုံးကိုအသက်ဝင်စေတော့တာပါပဲ။ဥပါဒာနဲ့ခန္ဓာလို့ပြောရတာကဥပါဒာရဲ့အာယုဟာခန္ဓာ၅ပါးဖြစ်နေလို့ပါပဲခန္ဓာ၅ပါးကိုဓမ္မသဘောနဲ့ခွဲခြားစိတ်ပြမမြင်နိုင်သေးသေးဒီခန္ဓာကိုအတုံးခဲကြီးကိုငါကောင်ပဲငါကူပဲလို့လူတိုင်းဆွဲလန်းထင်မြင်မှတ်ထင်နေကြတာပါပဲဒါကြောင့်ခန္ဓာ၅ပါးကိုအဆွဲလန်းကြီးဆွဲလန်းလို့ဥပါဒဏ်နဲ့တွဲပြီးဥပါဒဏ်ရဲ့အာယုံဖြစ်နေတတ်တဲ့အတွက်ဥပါဒဏ်နဲ့ခန္ဓာလို့သုံးတာပါပဲ ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှုအပ်သည်လို့ဆောင်းမုတ်ကလေးထုတ်ပြီးတတိပီးဆုံးမှာပါတယ်။ဘာကြောင့်လဲဆိုရင်အမိဝန်းထဲကထွက်လာပြီးတဲ့နောက်ပိုင်းကံစိတ်ဥဒ္ဓအာဟာရဆိုတဲ့ရုပ်ဖြစ်ကြောင်းအထောက်ပံ့လေးခုနဲ့ကြီးထွားရှင်သန်ခဲ့ကြတဲ့တတ္တဝါတိုင်းဟာမိမိရလာတဲ့ခန္ဓာကိုယ်တုံးခဲကြီးကိုငါငါဥစ္စာလို့ ဆွဲလန်းတက်မြတ်တက်ကြတာဟာအတွင်းပရမတ်ခန္ဓာ၅ပါးကိုတတိပဌံတရားအထောက်ကူနဲ့မြင်မြင်မိသေးတဲ့အချိန်ထိပါပဲအဲ့ဒီတော့အတ္တဒိဋ္ဌိဆွဲမာနဆွဲတဏှာဆွဲတွေဟာတတဝါကူစီမှာအတွင်းတဏ္ဍာဖြင့်ကင်းဝင်ကုန်ကြတော့တာပါပဲအဲ့ဒီထဲမှာအတ္တဆွဲနဲ့ပတ်သက်လို့လေးမျိုးရှိကြောင်းကိုမာစီဆရာတော်ဘုရားကြီးကတိလဝန္တတုတ်တို့အနတ္တလက္ခဏာတုတ်တို့ဟောကြားရင်းနဲ့ထည့်သွင်းရှင်းလင်းပြခဲ့ပါတယ်တိကိုယ်ထဲမှာအမြဲတမ်းတည်ရှိနေတဲ့ငါကောင်ရှိတယ်လို့ထင်နေကြတယ်အဲ့ဒါနိဝါတိအတ္တဆွဲလို့ခေါ်ပါတယ်နှစ်ကိုယ်ထဲမှာအလိုအတိုင်းအဆိုးရတဲ့ငါကောင်ရှိတယ်လို့ထင်နေကြတယ်အဲ့ဒါတာမီအတ္တဆွဲလို့ခေါ်ပါတယ်သုံးကိုယ်နှုတ်စိတ်မူရာဟူသည်မြတ်ကိုငါကောင်ငါပင်ပြုလုပ်တယ်လို့ထင်နေကြတယ်အဲ့ဒါကာရကအတ္တဆွဲလို့ခေါ်ပါတယ်လေးအကောင်းဆုံးဟူသည်မြတ်ကိုငါကောင်ငါပင်ခံစားတယ်လို့ထင်နေကြတယ်အဲ့ဒါဝိရကအတ္တဆွဲလို့ခေါ်ပါတယ်ဒီလေးချက်နဲ့တိုက်ကြည့်ရင်ကုခန္ဓာနဲ့ပတ်သက်ပြီးကိုယ်တတ်မှတ်ထားပုံယူဆခံယူထားပုံတွေဟာကွက်တိဖြစ်နေတာကိုတွေ့ရပါလိမ့်မယ်ဒီအတ္တဆွဲအမြင်ကြီးကိုမွေးစားမှတည်သည့်အထိတက်တက်လုံးကင်ဆွဲပြီးတုံးကြမယ်ဆိုရင်မခက်ပြီဘူးလားဒါကြောင့်မို့လောကမှာဖယားရှင်တည်ဟူသောဉာဏ်ရှိတစုမပေါ်ထွန်းလာခဲ့ရင်တတ္တဝါတွေဟာကို့အမြင်ကို့အဆွဲနဲ့အမှောင်တဲမှာလမ်းလျှောက်ရင်းကခလုတ်တိုက်ချော်လဲကြောက်ထဲကျဖြစ်နေတယ်ဆိုတာဒီတစ်ချက်ထဲနဲ့တင်ထင်ရှားနေပါပြီဒီတော့သတိပဋ္ဌာန်တရားရှုမှတ်တယ်ဆိုတာကိုယ့်ရဲ့ရှိရင်းစွဲအတ္တစွဲတွေကိုကြောခိုင်းပြီးမျက်စိနဲ့မြင်ရတဲ့သမုဋ္ဌိခန္ဓာအတုံးခဲကြီးကိုခဏထားပြီးအတွင်းသဘာဝအဖြစ်ရှိနေတဲ့ပရမတ်ခန္ဓာ၅ပါးကိုမြင်အောင်ရှုရတာပါဒီခန္ဓာ၅ပါးကမှအရင်မကြည့်မမြင်မရှုထားရင်လေတတိပဌံတရားရှုမှတ်တယ်ဆိုတဲ့အဓိပ္ပာယ်ကမပေါ်လွင်နိုင်ဘူးမဟုတ်ဘူးဆရာတော်ဘုရားကြီးကလည်းအရှုခံတရားဖြစ်တဲ့ခန္ဓာ၅ပါးကိုမြင်အောင်ကြည့်ဖို့ထင်ရှားအောင်ရှုမှတ်ဖို့ကိုပဲအထက်ထဟောခဲ့ပါတယ်ဆရာတော်ကြီးရဲ့ဉာဏ်ဆွမ်းနဲ့ဖော်ထုတ်တင်ပြခဲ့တဲ့ပရိစ္ဆသမုပ္ပါဆဝိုင်းဒေသနာကကြကြီးဟာနည်းနည်းခက်ခဲလာတဲ့ပရိစ္ဆသမုပ္ပါဒေသနာကိုအများသူကနားလည်စေနိုင်တဲ့အထောက်ပံ့ကောင်းတစ်ခုပါဒီထဲမှာနမနှစ်အကွက်မှာပါတဲ့ပြစ္ဆုတ်ပံအကျိုးအချင်းရာ၅ပါးဟာခန္ဓာ၅ပါးပါပဲအဲ့ဒါကိုတုတ်တန်နိယဆိုရင်ဝိညာဉ်နာယုတ်တတ်လာယနာဖတ်တဝိရဏလို့ဆိုပါတယ်ဒီလိုခန္ဓာ၅ပါးရလာခဲ့တာအတိတ်အကြောင်းရှိခဲ့လို့ပါပဲအဲ့ဒီအတိတ်အကြောင်းတွေကတော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဆိုတဲ့အတိတ်အကြောင်းချင်းရ၅ပါးပါပဲသစ္စာအနည်းနဲ့ဆိုရင်အတိတ်တုန်းကသမုဒယသစ္စာလုပ်ခဲ့လို့အခုပြစ္ဆုတ်ပံမှာဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးရလာတာပါဒါကူမှပြစ္ဆုတ်ပံလက်ရှိဘဝမှာနေထိုင်ရင်းကနောက်တခါတဏှာဥပါဒံကမ္မဘဝဆိုတဲ့ပြစ္ဆုတ်ပံအကြောင်းတွေထပ်လုပ်အောင်မယ်သမုဒယသစ္စာတွေထပ်ဖန်တီးအောင်မယ်ထင်းနဲ့တူတဲ့လောင်စာတွေထပ်ရှာအောင်မယ်ဆိုရင်အနာဂတ်အကျိုးအဖြစ်ဇာတိဇရာမရဏရီထက်ကထက်ကရလာပါအောင်မယ်အဲ့ဒီတော့ဒုက္ခသစ္စာတွေပဲပြန်ဆိုင်သွားတော့တာပါပဲဒီတော့ကတတ္တဝါတွေဟာပရိစ္ဆသမုပ္ပါဇဝိုင်းကြီးထဲမှာပဲအဝိုင်းပြေးပြေးတဘဝပြီးတဘဝမပြီးဆုံးနိုင်အောင်ပဲရှိနေပါတော့တယ်လို့ဆရာတော်ကြီးကဇဝိုင်းကိုထောက်ပြပြီးဆုံးမသွားခဲ့ပါတယ်ဒီခန္ဓာ၅ပါး ဒုက္ခသစ္စာကိုစင်ကြင်ရှုမှတ်ခြင်းနဲ့ပတ်သက်လို့လဲဖယားရှင်ကမဟာသတိပဋ္ဌာနတုတ်ရဲ့သဘောတရားကိုစင်ကြင်ချင်းပိုင်းမှာထည့်သွင်းပြီးဟောပြောခဲ့ပြီးသားပါယဟန်တို့ထို့ပြင်လဲယဟန်သည်ဥပါဒာနဲ့ခန္ဓာ၅ပါးသဘောတရားတို့၌သဘောတရားတို့ကိုအကျဉ်းချင်းရှုလေ့ရှိသည်ဖြစ်၍နေ၏ယဟန်တို့အဘယ်သို့လျှင်ယဟန်သည်ဥပါဒာနှင့်ခန္ဓာ၅ပါးသဘောတရားတို့၌သဘောတရားတို့ကိုအကျဉ်းချင်းရှုလေ့ရှိသည်ဖြစ်၍နေသည်ယဟန်တို့ဤသာသနာတော်၌ယဟန်သည်ဤကားယုတ်တီဤကားယုတ်ဖြစ်ကြောင်းတီဤကားယုတ်ဤချုပ်ရာတီဤကားဝေဒနာတီဤကားဝေဒနာဤဖြစ်ကြောင်းတီဤကားဝေဒနာဤချုပ်ရာတီဤကားတင်ညာတီဤကားတင်ညာဤဖြစ်ကြောင်းတီဤကားတင်ညာဤချုပ်ရာတီဤကသင်္ခါရတည်ဤကသင်္ခါရ၏ဖြစ်ကြောင်းတည်ဤကသင်္ခါရ၏ချုပ်ရာတည်ဤကဝိညာဉ်တည်ဤကဝိညာဉ်၏ဖြစ်ကြောင်းတည်ဤကဝိညာဉ်၏ချုပ်ရာတည်ဟုရှုလေ့ရှိသည်ဖြစ်နေ၏ဤသို့မိမိသဘောတရားတို့၌မူလဲသဘောတရားတို့ကိုအကျဉ်းချင်းချုပ်လေ့ရှိသည်ဖြစ်၍နေ၏သူတစ်ပါးတို့၏သဘောတရားတို့၌မူလဲသဘောတရားတို့ကိုအကျဉ်းချင်းချုပ်လေ့ရှိသည်ဖြစ်၍နေ၏သဘောတရား၌ဖြစ်ကြောင်းတရားနှင့်ဖြစ်ခြင်းသဘောကိုအကျဉ်းချင်းချုပ်လေ့နေ၏သဘောတရား၌ပြက်ကြောင်းတရားနှင့်ပြက်ခြင်းသဘောကိုအကျဉ်းချင်းချုပ်လေ့နေ၏ထို့ပြင်သဘောတရားတို့သည်သာရှိကုန်၏ဟုထိုယဟန်အားတတိသည်ရှေးရှုထင်၏ထိုတတိသည်အစဉ်စဉ်အတိညာတိုးပွားစေခြင်းကသာဖြစ်၏ထိုယဟန်သည်တဏှာဒိဋ္ဌိတို့ဖြင့်မမိမတွယ်မူ၍လည်းနေ၏လောက၌တစုံတရားကိုမျှလည်းငါ၏ဥစ္စာဟုမစွဲလန်ယဟန်တို့ဤသို့လေယဟန်သည်သဘောတရားတို့၌သဘောတရားဟုအကျဉ်းချင်းရှုလေ့နေ၏အဲ့ဒါမဟာသတိပဋ္ဌာနတို့ရဲ့ပါဠိတော်မြန်မာပြန်ဓာတ်ရိုက်ပါပဲမူလပဏ္ဏတပါဠိတော်ထဲကမူလပရိယာယဝတ်ထဲမှာပါတာပါလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကဘုရားရှင်ဟောမင်းခဲ့တာဟာအခုအချိန်ထိအသက်ဝင်နေဆဲဖြစ်ပြီးနောင်လဲအသက်ဝင်နေဦးမှာပါ။ဘာဖြစ်လို့လဲဆိုတော့တပည့်ညိတာညံတော်အစွမ်းနဲ့တဘာဝတရားရဲ့ရှုဝတ်ချက်အားလုံးကိုသိပြီးဖြစ်ခဲ့လို့ပါပဲ။ဒါကြောင့်လဲနင်းနင်းလာတဲ့တဘာဝတရားရဲ့အတွင်းသဘောတွေကိုလေလာဖော်ထုတ်ကြည့်ရှုရမှာလိုက်နာလှုပ်ဆောင်ရမယ့်နည်းလမ်းတွေနှလုံးသွင်းစဉ်းကျင်ရမယ့်အလေ့ကျင့်တွေကိုဖခင်ကလမ်းညွန်ပြတ်သက်ပြီးခဲ့တယ်လို့ဆိုရပါမယ်။ကောင်းပြီ။ဒီဥပါဒါနဲ့ခန္ဓာ၅ပါးကိုမရှုမှတ်မသိမြင်မိရင်ဘာတွေဖြစ်နိုင်မလဲလို့မေးเสียရှိပါတယ်။ဒီဘိုင်းကပို့ပြီးအရေးကြီးလာပါပြီ။တကယ်လို့သာယောဂီအနေနဲ့ခန္ဓာ၅ပါးကိုကွဲကွဲပြားပြားခွဲခွဲခြားခြားနားမလည်ပဲအမှုမဲ့အမှတ်မဲ့ထားပြီးပစ္စလက္ခဏာနေခဲ့မယ်ဆိုရင်မျက်စိနားနှာခေါင်းရှာကိုယ်စိတ်ဆိုတဲ့ဓာတ်ရ6ပါးကဝင်လာတဲ့မြတ်အာယုန်တွေကိုမျက်စိနဲ့မြင်စေနားနဲ့ကြားစေနှာခေါင်းနဲ့နမ်းစေရှာနဲ့အရသာသိစေကိုယ်နဲ့ထိသိစေစိတ်နဲ့ကြံသိစေဆိုတဲ့အခိုက်အတန့်ဆဲခဏလေးတွေအတွင်းမှာငါမြင်နေငါကြားတယ်ငါနံတယ် ငါစားတယ်ငါထိတယ်ငါကြံတယ်ဆိုတဲ့အစွဲတွေဖြစ်စေနိုင်လို့ပါပဲတကယ်တော့မြင်တဲ့အချိန်ကလည်းမြင်တဲ့မျက်စီလည်းထင်ရှားတယ်မြင်ရတဲ့အစဉ်လည်းထင်ရှားတယ်မြင်သိတာကလည်းထင်ရှားတယ်အဲ့ဒီမြင်သိမှုထဲမှာမြင်လို့ကောင်းတာမကောင်းတာကိုခံစားတာလည်းပါဝင်ပါတယ်အဲ့ဒါကတော့ဝိဒနာပေါ့မြင်ရတဲ့အစဉ်ကိုမှတ်သားတာလည်းပါပါတယ်အဲ့ဒါကတော့တင်ညာပေါ့မြင်သိမှုကိစ္စပြီးအောင်နှလုံးသွင်းတဲ့သဘောတွေလည်းပါဝင်ပါတယ်အဲ့ဒါကတော့သင်္ခါရပေါ့မြင်သိုံမြသဘောလည်းပါဝင်ပါတယ်အဲ့ဒါကတော့ဝိညာဉ်ပေါ့အဲ့ဒီလိုခန္ဓာ၅ပါးပေါင်းစပ်ပါဝင်နေမှုကလွဲပြီးတခြားမရှိပါဘူးကြံတဲ့ဈာနံစာထိကြံအရာတွေပါလေဒီတိုင်းပဲခန္ဓာ၅ပါးပေါ်နေတာပါပဲအဲ့ဒီလိုငင်ကြာနန်းစာထိကြံခိုက်မှာမရှိမှနိုင်တဲ့အတွက်အမှန်တိုင်းမသိရတဲ့ပုံကူတွေဟာအဲ့ဒီဒေါရ6ပါးမှာအာယုံ6ခုအတီးတီးပေါ်တဲ့အတိုင်းထင်ရှားဖြစ်လာတဲ့တရားတွေကိုငါငါဥစ္စာလို့ဆွဲလန်းမိကြပါတယ်အဲ့ဒီလိုဆွဲလန်းနိုင်လို့လဲမျက်စိနဲ့အစင်နားနဲ့အသံနှာခေါင်းနဲ့အနံ့ရှာနဲ့အရသာကိုယ်နဲ့အထွဋ်စတာတွေကိုရုပ်ဥပါဒာနဲ့ခန္ဓာလို့ခေါ်ပါတယ်။မြင်လို့ကောင်းတာမကောင်းတာကြားလို့ကောင်းတာမကောင်းတာနံလို့စားလို့ထိလို့ကြံလို့ကောင်းတာမကောင်းတာစတာတွေကိုခံစားတာဝေဒနာဥပါဒာနဲ့ခန္ဓာလို့ခေါ်ပါတယ်။မြင်ရတဲ့အစဉ်ကြားရတဲ့အသံနံရတဲ့အနံ့မှန်သမျှအပေါ်မှာမှတ်သားထားတာတွေကိုတော့တင်ညာဥပါဒါနဲ့ခန္ဓာလို့ခေါ်ပါတယ်။မြင်အောင်ကြားအောင်နံအောင်အရသာသိအောင်ထိအောင်ကြံစီအောင်ကြောင်းကြဆိုင်နှလုံးသွင်းတာကိုတင်္ခါရဥပါဒါနဲ့ခန္ဓာလို့ခေါ်ပါတယ်။မြင်ုံမြ၊ကြားယုံမြ၊နံယုံမြ၊အရသာသိယုံမြ၊ထိယုံမြ၊ကြံသိယုံမြသဘောကိုဝိညာဉ်ဥပါဒါနဲ့ခန္ဓာလို့ခေါ်ပါတယ်။အဲ့ဒီလိုဥပါဒာနဲ့ခန္ဓာတွေကိုချက်ချင်းလည်ငင်ရှုမှတ်လိုက်မှရှုကမြမှတ်ခါမြအခိုက်တန့်ကလေးတွေး၌သာအဲ့ဒီအာယုံတွေရှိပါလားပြီးရင်မရှိတော့ပါလားလို့မြင်လာပါလိမ့်မယ်အဲ့လိုမှမဟုတ်ရင်စက္ခမယမနာပေါ်လာတဲ့အာယုံတွေကြောင့်အပိုင်းလိုက်ဖြတ်ဆက်ထားတာကိုအစဉ်တန်းကြီးလို့မြင်ပြီးငါဥစ္စာမြဲတယ်ချမ်းသာတယ်ကောင်းတယ်စသဖြင့်ဆွဲလန်းသွားနိုင်လို့ပါပဲဒါကြောင့်မြင်ရင်မြင်ငါမတ္တကြားရင်ကြားကမတ္တဆိုတဲ့အဲ့ဒီမတ္တလေးတွေဟာတော်တော်အရေးကြီးပါတယ်အဲ့ဒါနဲ့ပတ်သက်လို့ကြီးသူတော်ရှင်မာဇီဆရာတော်ဘုရားကြီးကဝိပဿနာရှုနည်းနဲ့ပတ်သက်ပြီးမူတည်စည်းချသတ်မှတ်ထားတဲ့အလင်္ကာစာပိုက်ကလေးဟာအင်မတန်မှမှတ်သားလိုက်နာစရာကောင်းပြီးလွယ်လွယ်နဲ့နားလည်နိုင်တဲ့အတွက်အထူးပဲအကျိုးများလာပါတယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်တည်းဆွဲလန်းနိုင်ရာငါးခန္ဓာမှန်စာရှိရဖြစ်တည်းဘယ်ကျိုးငါထုခန္ဓာဘေခာရှုအပ်ပါသည်မဆွဲဘူးရာဖြစ်စေမှမှန်စွာရှုအပ်ပါသည်ဖြစ်ခိုက်မရှုယုံနံစုဆွဲမှုဝင်ရောက်သည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်သက်သည်ဖြစ်တိုင်းမရှုယုံနံစုဆွဲမှုကင်းပြောက်သည်မမြဲစင်းရဲ့သဘောပဲညနေရှင်တော်သည်ဆရာတော်ဘုရားကြီးတွေဟာဝရိယတ္တိပရိပတ္တိတွေကျေဝါပြည့်စုံကြပြီးတပြည့်တကာဒကာမတွေကိုဆုံးဝရာမှာလဲမေတ္တာကရုဏာတတ်ကြီးမားလာပါလေဒါကြောင့်မို့လဲဘုရားရှင်ဟောမိန့်ခဲ့တဲ့အတိုင်းနားလည်ကြရလေအောင် ပရိယတ်တွေကိုမှွေနှောက်လေ့လာခဲ့ပြီးပရိပတ်တိအကျင့်တွေခိုင်မြဲအောင်တည်ဆောက်ပြီးမှအနှစ်ချုပ်ကလေးတွေကိုတူတူနဲ့ရှင်းရှင်းဟောကြားသွားခဲ့တာပါဒီကျေးဇူးတရားတွေဟာဆက်လို့မကုန်နိုင်အောင်ကြီးမားလာပါတယ်တစ်ဆက်ထဲမှာပဲဖះရှင်ကအနတ္တလက္ခဏာ၃နဲ့ပြင်ဆန်းဝဲကြီး၅ပါးတို့ရဲ့အရိယာမဲ့အစဉ်စဉ်ကိုမြင့်တင်ပေးတဲ့အခါမှာလဲခန္ဓာ၅ပါးနဲ့ပတ်သက်လို့ဖះရှင်ရဲ့ဥပမာပေးပုံတွေဟာအင်မတန်လေးနဲ့ပြီးမှတ်သားစရာကောင်းလှပါတယ်ယောဂီဟာခန္ဓာ၅ပါးကိုဉာဏ်နဲ့ခွဲစိတ်ကြည့်လိုက်မယ်ဆိုရင်ရုပ်ဟာရေမြုပ်နဲ့တူပါတယ်ဝေဒနာဟာရေပွက်နဲ့တူပါတယ်တင်ညာဟာတန်လျက်နဲ့တူပါတယ်သင်္ခါရဟာငပြောလုံးနဲ့တူပါတယ်ဝိညာဉ်ကတော့မျက်လင့်နဲ့တူပါတယ်ရုပ်ကိုရှိတဲ့အထင်းနဲ့သွားကင်ကြည့်လိုက်တဲ့အခါမှာကင်လို့မရတဲ့ရေမြုပ်တွေနဲ့တူပါတယ်ဒီလိုပဲဝေဒနာဆိုတဲ့ခံစားမှုကိုညာနဲ့ထူပေါက်ကြည့်တဲ့အခါမှာရေမျက်နှာပြင်အပေါ်ကိုရေဆက်တွေကြာပြီးရေဘွက်တွေထနေတာနဲ့တူပါတယ်တဲ့ရေဘွက်ဆိုတာကထတဲ့နေရာမှာနေပေါ်ပြီးပြောက်ဖြစ်ပြီးချုပ်သွားတာပါပဲတင်ညာကလည်းမှတ်သားနေပါလားလို့ထင်တာတကယ်တမ်းသွားကြည့်နေလေကင်းလေကွင်းပြင်ဒီထဲမှာတရိပ်ရိပ်နဲ့လှိုင်းထသလိုအဝေးကနေထင်နေရတဲ့တန်လျက်နဲ့တူပါတယ်တဲ့အနာကလို့သွားကင်ကြည့်ပြန်ရင်မရှိတာကိုပဲတွေ့ရပါမယ်စိတ်ဆိုတိုက်တွန်းတတ်တဲ့သင်္ခါရဟာလဲငပြောတုံးကြီးကိုတဆင့်ပြီးတဆင့်နှော်ရတယ်လို့ပါပဲတဲ့တစ်ချက်ပြီးတစ်ချက်ကြွားသွားတိုင်းနောက်ဆုံးအလွာရောက်သည့်အထိဘာမှအနှစ်သာအနှစ်သာရများမရှိတာကိုတွေ့ရပါမယ်တဲ့ဝိညာဉ်ကတော့မျက်လှည့်ပြသလိုပါပဲဒိဋ္ဌိကြောင့်အယူမှားထားတော့တင်ညာကြောင့်အမှတ်မှားလို့ဝိညာဉ်ကအတိမာဖြစ်ကုန်ကြတာပါပဲအဲ့တော့ခန္ဓာ၅ပါးဥပါဒဏ်နဲ့ခန္ဓာ၅ပါးစသည်တို့ရဲ့ဖြစ်ပုံဖြစ်ပုံဥပမာဥပမေယရည်ကိုဘုရားရှင်ကိုယ်တိုင်ရောဘုရားရှင်ရဲ့အမွေကိုစက်ခံခဲ့ကြတဲ့တန်ဃာတော်မထေရမြတ်ကြီးတွေပါအသေးစိတ်ဟောကြားခဲ့တာတွေအများကြီးရှိပါတယ်လူရင်းကတော့ခန္ဓာရဲ့အဖြစ်ကိုမြင်မှုနဲ့ခန္ဓာငါးပါးဆိုတာလဲတကယ်တော့နားလည်လွေအောင်သာဇယိုက်မျိုးမျိုးဥပမာပြမျိုးမျိုးနဲ့ဟိုဝဒီကလှက်ပတ်ပြီးပြောနေရပေမဲ့တကယ်တော့ဖြစ်ပြီးပြတ်တက်တဲ့သဘောတရားတွေပဲနောက်ဆုံးတော့ခန္ဓာငါးပါးရနေသည်ဒုက္ခသစ္စာကိုရနိုင်ကြတာပါပဲဆိုတဲ့မဟုတ်ဆရာတော်ဘုရားကြီးရဲ့အဆုံးအမကိုအမြဲနှလုံးသွင်းထားစေချင်ပါတယ်ယောဂီအနေနဲ့ဒီလိုအသည့်ကိုညာတပညာဖြင့်လေးလာနှလုံးသွင်းထားမှသာတက်ကာယဒိဋ္ဌိဆိုတဲ့ငါဆွဲတွေပါလျားပြီးဝိပဿနာရှုမှတ်တဲ့အခါအားကောင်းလာမှာပါဒါကြောင့်အခြေအားဖြင့်ခန္ဓာ၅ပါးအချင်းအဖျင်ရုပ်နာနှစ်ပါးကိုယောဂီရဲ့ရှုခတ်ထဲမှာထင်ထင်ရှားရှားသိမြင်လာခဲ့ရင်ယောဂီရဲ့တဏ္ဍမှာဟာငါကဘာဖြစ်လို့ဒီဖြစ်ပျက်တွေကိုငါပိုင်နေငါရဲ့ဥစ္စာတွေလို့ထင်နေအောင်တော့မှလည်းဆိုပြီးအတွေးအမြင်တွေပြောင်းလာပါလိမ့်မယ်အဲ့ဒီကဆက်လို့တခဏပြီးတခဏကြည်လိုက်တိုင်းရှုမှတ်လေတိုင်းရှုွက်ထဲမှာဖြည့်ပြီးပြက်လာတဲ့တဘာဝတွေကြီးပဲထပ်တလဲလဲတွေ့လာရပြီဆိုရင်အရင်တုန်းကဓာရီမသိခဲ့လို့မေမောတွေ့တာခဲ့သမျှတွေဟာတလွှာချင်းကွာကျသွားပြီးဒီဖြစ်ပျက်ကြီးကိုပဲထက်ကထက်ကကြည့်နေရတဲ့အပေါ်မှာယောဂီဟာငြင်းငွေ့လာပါလိမ့်မယ်ဒါဆိုရင်ယောဂီဟာဥပက္ခအဝန်းဝိုင်းနဲ့တော်တော်ကိုနီးကပ်ခဲ့ပြီလို့